ဝင်နလာစွာတိုးတော့မယ်ဆိုတဲ့သတင်းတွေထွက်ပြီးကလေးကလှုပ်သွားတဲ့ဆန်စည်းကွက်ဟာမြန်မာနိုင်ငံတလွှားမှာတကြံမတိုင်ခင်အထိပြန်မကြဘဲတင်းခံနေစေဖြစ်ပါတယ်။အထက်မြန်မာနိုင်ငံမှာဆန်ချန်းစည်းကဒီအပိုင်းတွင်ဆယ်ရာနှုန်းကျော်အထိခုန်တက်သွားပြီးမဲ့စားသုံးသူတွေဘက်မှအခက်တွေ့နေတယ်လို့စကိုင်းတိုင်းဆန်ကုန်တဲ့သတင်းရက်ကွက်ကပြောပါတယ်။ရန်ကုန်ဆန်စည်းကွက်ကိုကြည့်ရင်လဲအေယော်ဒီတိုင်းဘက်ကຫນွေစပါးပေါ်ပြီးဆိုပြီးမဲ့ຫນွေဆန်ဆန်တရင်ဝက်တိတ်ကို1000ကျော်နဲ့ဈေးဖွင့်ရောက်နေလို့ရန်ကုန်စားသုံးသူတွေလည်းဈေးကြီးပေးစားနေရတယ်လို့စုံစမ်းသိရပါတယ်။နှွေစပါးပေါ်ရင်တင်းခွဲတအိတ်ကို900ကျော်ဈေးဖွင့်နိုင်တယ်လို့ပြီးခဲ့တဲ့မတ်လတည်းမှာရန်ကုန်ဆန်ကုန်တယ်ကြီးတွေကမှန်းထားပြီးမဲ့တကယ်ပေါ်တဲ့အချိန်မှာအခုလိုတင်းခွဲတအိတ်ကို1000ကျော်အထိဈေးမြောက်သွားတာဖြစ်ပါတယ်။ရန်ကုန်နှွေစံတင်းခွဲတအိတ်ကိုအညာဘက်ကိုတဲမယ်ဆိုရင်ကားကကလက်ရှိလောင်စာဈေးနဲ့ဆန်တအိတ်1000ကျော်ကျမှာဖြစ်ပါတယ်။ဒါကြောင့်ရန်ကုန်နှွေစံမန္တလေးရောက်ချိန်မှာတင်းခွဲတအိတ်ကို1000ကျော်နဲ့ရောက်နေတယ်လို့သိရပါတယ်။အဲဒီဖက်ကပြန်ကြည့်ရင်ရန်ကုန်မှာຫນွေစပါးတုံးကျင်ရောက်မှစကိုင်းတိုင်းမှာຫນွေစပါးပေါ်လိရှိတာမို့ဒီနေ့မန္တလေးတိုင်းစကိုင်းတိုင်းမှာຫນွေစံပေါ်ရင်ဈေးပြန်ကျဖို့အကြောင်းမမြင်ဘူးလို့စကိုင်းတိုင်းဆန်ကုန်တဲ့သတင်းရက်ွက်က RFA ကိုပြောပါတယ်။လေသမားပဲကြည့်တော့လဲစပါးတအေကစိုက်ဖို့အတွက်ပလဲမျိုးစာနှဲ့ဤလိုပါတယ်။ပလဲမျိုးစာဈေးကအပြင်မှာနှဲ့ဤကို9000ကျော်ဝန်းကျင်ရှိပါတယ်။အဲမျိုးဘူးအလုသမားကစက်ခုတ်ခစတဲ့ဈေးတီပေါင်းလိုက်ရင်အရင်နှင်းကိုစဘာတအေကအတွက်တသိန်းခွဲကျောနေပြီလို့စုံစမ်းသိရပါတယ်။စဘာအထွက်ကလည်းပြမြတအေကကို380ဝန်းကျင်သာထွက်တာမို့စဘာတင်းတရားကို2000ကျော်မှလေသမားကရောင်းနိုင်မှာဖြစ်တယ်လို့ဆန်ကုံတယ်ကြီးတို့ကတွက်ပြပါတယ်။အဲဒါကြောင့်2006ခုနှစ်စကိုင်းတိုင်းမှာຫນွေစဘာပေါ်ရင်စဘာဈေးက2400အထက်မှာရှိနိုင်ပြီးຫນွေဇံကတအိတ်ကို9000အထက်မှာဈေးဖွင့်နိုင်တယ်လို့စကိုင်းတိုင်းဆန်ကုံတယ်တွေကတွက်ထားပါတယ်။အဲတဘောကတော့အညာဘက်မှာလည်းဆန်ဈေးထက်ကြဖို့အကြောင်းမမြင်ဘူးဆိုတဲ့အတိတ်ပဲဖြစ်ပါတယ်ပြီးခဲ့တဲ့2005ခုနှစ်စကိုင်းတိုင်းတွင်ຫນွေဇံပေါက်ဈေးကတအိတ်ကို8000ဝန်းကျင်သာရှိတာမို့ဒီနှစ်အညာဘက်ကိုတက်လာတဲ့ຫນွေဇံဈေးက11000ကျော်သွားတဲ့အတွက်တစ်နှစ်အတွင်း30ရာနှုန်းနီးပါးဈေးမြောက်လာတဲ့သဘောဖြစ်ပါတယ်အခုလိုဆန်ဈေးအဆမတန်တက်နေချိန်မှာဈေးမကစားဖို့ကိုယ်စိမ်းနှုံးထိန်းသိမ်းရေးကော်မတီဥက္ကဋ္ဌရန်ကုန်မြို့တော်ဝန်ဗိုလ်ချုပ်အောင်သိန်းလင်းခေါင်းဆောင်တဲ့အဖွဲ့ကရန်ကုန်ဆန်ကုန်တွေကိုပြင်းပြင်းထန်ထန်သတိပေးထားတယ်လို့စုံစမ်းသိရပါတယ်တကယ်တော့အခုလိုဆန်ဈေးတက်နေတာဟာဆန်လက်ကျန်နေတဲ့အချက်လောင်စာစီစီးတက်လာလို့ဆန်တေယူကတက်လာတဲ့အချက်လေသမားဘက်ကတွက်ချီမကိုက်လို့စဘာစီမြင့်လာတဲ့အချက်ဒီအပြင်စစ်တပ်ရိခာအမထအမျိုးသားစဘာကိုစစ်တပ်ကအာရမဈေးနှိမ်ဝယ်ခဲ့တဲ့အချက်တွေကြောင့်အခုလိုဈေးတက်နေတာဖြစ်တယ်လို့ရန်ကုန်ဆန်ကုန်တယ်ကြီးတွေက RFA ကိုပြောပါတယ်အခုလိုဆန်ဈေးခိုင်နေချိန်မှာစကိုင်းတိုင်းမန္တလေးတိုင်းဘက်မှာတောပိုင်းကလူတွေရွှေကိုအပြေးလွှားလိုက်ဝယ်နေတယ်လို့စုံစမ်းသိရပါတယ်အဲအဓိကအချက်ကတော့မြန်မာကျပ်ငွေကိုစိတ်မချတော့တဲ့အတွက်အခုလိုရွှေဝယ်စုနေတာဖြစ်တယ်လို့မုံရွာကုံတယ်တူကရှင်းပြပါတယ်။စကိုင်းတိုင်းမှာတရုတ်ဘက်ကလာတဲ့အထွေထွေကုန်စည်နှုန်းကတရားမတိုင်ခင်မှာ20ရာနှုန်းယော်ထိခုန်တက်သွားပါတယ်။ပြည်ပပုတ်ကုန်အတွက်နာမည်ကြီးတဲ့ဘီတူးကရဘဲကတည်င်းကို14000ကနေ2000နီးပါးတက်တယ်လို့ပဲစိန်ကုန်စည်ကလည်းတည်င်း8000ကျော်ကနေ1000ကျော်တက်သွားတယ်လို့စကိုင်းတိုင်းကုံတယ်တွေကပြောပြပါတယ်။ရန်ကုန်မှာဆိုရင်လည်းအယောင်ကုမ္ပဏီအတော်များများကမြန်မာငွေကိုစိတ်မချတဲ့အတွက်အယောင်မပိတ်ဈေးမတင်ပေမဲ့ဆိုင်ကမှပစ္စည်းတင်မထားလို့အပြင်မှာသူတို့ပစ္စည်းတွေဈေးတက်နေတယ်လို့ကုန်တယ်အတိုင်းဝိုင်းကထောက်ပြပါတယ်တော်ရရှိမြခင်ဗျာတကြမ်းမတိုင်ခင်မြန်မာစီးပွားရေးအခြေအနေကိုကြည့်ရင်လူတွေလက်ထက်မှာလည်းငွေမရှိဆန်အပါဝင်အထွေထွေကုန်စည်နှုန်းကလည်းဈက်တိုက်တက်နေတဲ့အတွက်ဗိုလ်ချုပ်အောင်သိန်းလင်းခေါင်းဆောင်တဲ့ကုန်စည်နှုန်းထိန်းသိမ်းရေးကော်မတီကကုန်စည်နှုန်းတကယ်ထိနိုင်မထိနိုင်ဆိုတာစောင့်ကြည့်ရမှာဖြစ်ကြောင်းပါခင်ဗျာ